ဒီဇင်ဘာလ14ရက်နောက်ပိုင်းကစလို့ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အလုပ်လုပ်ခွင့်လက်မှတ်ရှိမှသာရွှေ့ပြောင်းလုပ်သမားတွေလာအလုပ်လုပ်နိုင်မယ့်မူဝါဒအသစ်ဟာလူမောင်းခိုကူးမှုအလုပ်ရှင်တွေပေါ်လုပ်သမားတွေအကျွေးတင်မှုပိုပြီးတော့များစေလိမ့်မယ်လို့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာကျွမ်းကျင်သူတွေကသုံးသပ်လိုက်ပါတယ်။မြန်မာနိုင်ငံပါဝင်ထိုင်းနိုင်ငံမှာရှိနေကြတဲ့တရားမဝင်ရွှေ့ပြောင်းအလုပ်သမားတွေကိုနေရရင်ပြန်ပို့ဖို့ထိုင်းဆိုရကသတ်မှတ်ထားတဲ့နောက်ဆုံးရဲ့နီးလာချိန်မှာစာရွက်စာတမ်းအတူပြဿနာတွေပေါ်ပေါက်နေတယ်လို့မြန်မာအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ထိုင်းဆိုရရဲ့မူဝါဒအသစ်ကြောင့်တန်းနဲ့ချီရှိနေတဲ့ဒီမြန်မာနိုင်ငံကတရားမဝင်ရွှေ့ပြောင်းလုပ်သမားတွေအပေါ်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဘန်ကောက်ရုံးကနေမေးမြန်းထားတဲ့မတ်စုမြတ်မုံကပြောပြပါမယ်ရှင်
။ထိုင်းနိုင်ငံမှာဒီဇင်ဘာလ14ရက်နောက်ပိုင်းတရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်စာရွက်စာတမ်းမရှိတဲ့တပ်တန်းကုန်နေတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုနေရရင်ပြန်ပို့မယ်လို့ထိုင်းအစိုးရကကြေညာထားတဲ့အတိုင်းနောက်ဆုံးသတ်မှတ်ရရောက်ဖို့ရပ်ပိုင်းမဲ့လို့တော့ချိန်မှာမြန်မာနိုင်ငံကတရားမဝင်အလုပ်လာလုပ်နေသူတွေစိုးရိမ်နေကြပါတယ်။တရားဝင်အထောက်အထားမရှိကြသူတွေအဖမ်းခံရမယ့်အရေးစိတ်ပူနေကြတာကိုမြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေအရေးကိုဆောင်ရွက်ပေးနေတဲ့မဲဆောက်မျိုးကကိုမိုးဂျိုကအခုလိုပြောပြပါတယ်
။ကျွန်တော်တို့ထိုင်းနိုင်ငံနယ်စပ်မဲဆောက်ပါဝင်ကျင်မြို့ရွာတွေမှာတော့ဒီကိစ္စချိန်ဆောင်မှုတစ်ခုပဲ။အားလုံးလည်းထိတ်လန့်တကြဖြစ်နေကြတယ်ပေါ့။သူတွေပြောမှဆိုရင်အဖမ်းစီကိုတော်လေးကိုကြောက်လန့်နေကြတယ်ဗျ။
အဖမ်းခံရလို့နေရနိုင်ငံဘက်ကိုပြန်ပို့ခံရသူတွေအနေနဲ့ထိုင်းနိုင်ငံမှာပြန်လာပြီးတော့အလုပ်လုပ်ချင်တဲ့ဆိုရင်အလုပ်ခန်းစာနဲ့လျှောက်ရတဲ့မြန်မာအစိုးရစီကယာယီနိုင်ငံကိုလက်မှတ်နဲ့မှထိုင်းနိုင်ငံထဲကိုပြန်ဝင်နိုင်တော့မှာဖြစ်ပါတယ်။ပြီးတော့ထိုင်းနိုင်ငံထဲကိုရောက်ရင်လည်းအလုပ်လုပ်ခွင့်လက်မှတ်ကိုထပ်ပြီးတော့လျှောက်ရမှာဖြစ်ပါတယ်။အဲဒီလိုထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်နိုင်ဖို့အတွက်ကုန်ကျစရိတ်များတာကြောင့်လုံအားကနည်းနည်းပဲရကြတဲ့ရွှေပြောင်းအလုပ်သမားတော်တော်များများကတရားဝင်အလုပ်လုပ်ဖို့မတတ်နိုင်ကြတာဖြစ်ပါတယ်။
ကြီးကြီးမားမားအခက်အခဲအကျက်တဲရှိပါတယ်။ဘာကြောင့်လဲဆိုတော့လိုအပ်တဲ့ကုန်ကြစီမတက်နိုင်ကြတာပါပဲ။အရင်တော့ဆိုလူသမားလက်မှတ်တမျိုးတည်းတောင်မှပဲပတ်4,000ကျော်ကုန်တယ်ဗျာ။အခုယာယီ passport ဆိုတဲ့ထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရရဲ့အစီအစဉ်နဲ့လှုပ်ရတာမဲဆောက်နဲ့မြောက်ဒီမှာလှုပ်ရတာ9,500ကုန်တယ်။အားလုံးပေါင်းအလုံသမားတယောက်ကထိုင်းနိုင်ငံမှာနေထိုင်လှုပ်လှုပ်ကြိုင်ဖို့အတွက်ပတ်1,000ဝန်းကျင်လောက်ကုန်တယ်ဗျာ။ဒီကိစ္စကိုဘယ်သူမှမတက်နိုင်ကြဘူး။ကျွန်တော်တို့ထိုင်းမြန်မာနယ်စပ်ကပို့တော့မတက်နိုင်သေးရဲ့လောကအနည်းဆုံးဒေသဖြစ်နေလို့
လောလောဆယ်ထိုင်းနိုင်ငံမှာမြန်မာအလုပ်သမား၄သန်းထက်မနည်းရှိနေပြီးတော့ထက်ဝက်လောက်ကတရားဝင်နေထိုင်အလုပ်လုပ်ခွင့်မရှိဘူးလို့ဘန်ကောက်မြို့ဝန်ကျင်ကမြန်မာအလုပ်သမားတွေအရေးကိုဆောင်ရွက်နေသူဦးကျော်တန်းကဆိုပါတယ်။ထိုင်းအစိုးရရဲ့ဒီဇင်ဘာလ14ရက်နောက်ဆုံးသတ်မှတ်ရကြောင့်မြန်မာရွှေ့ပြောင်းအလုပ်သမားအများအများရှိတဲ့စမုတ်စခွန်ခရိုင်မဟာချိုင်ဘက်မှာယာယီနိုင်ငံကူးလက်မှတ်အတုလုပ်တဲ့ပြဿနာတွေလည်းပေါ်ပေါက်နေပါတယ်
။မဟာချိုင်ပါဝင်ဘန်ကောက်မှာလည်းနေချင်းအဲ့လိုမျိုးတွေအတုတွေလုပ်ကြတယ်ဆိုလိုတာကအဲ့ဒါရကြတဲ့မရှိပေမဲ့ပွေးစားတွေနဲ့အဲ့ဒီထိုင်းမြန်မာတာဝန်ချီတဲ့အမှုထမ်းတွေကအခုတရားမဝင်တဲ့ပုံစံမျိုးနဲ့ passport တွေလုတ်ပေးနေတယ်။ယာယီ passport တော့ဖြစ်သွားတယ်ဒါပေမဲ့အဲ့ဒီအလုပ်သမားတွေကထိုင်းဥပဒေကြောင့်ရဆိုရင်ဝါပါမိတ်လျှောက်တာမျိုးတို့နောက်ပြီးတော့နေထိုင်ခွင့်တို့ကမရှိဘူးစာအုပ်တော့စာအုပ်ပါပဲအဲ့ဒါတွေကျွန်တော်တို့လက်ထက်မှာအသေးသေးချာချာအထောက်အထားတွေရရှိထားတာတွေရှိတယ်အဲ့ဒါကိုမြန်မာတန်ရုံကိုလေ့ကျွန်တော်တို့ကတင်ပြတောင်းဆိုတာရှိတယ်ကဲအလုပ်သမားတွေကတော့16,500ကနေအောင်ရှိတောင်တွေကိုကြာခံပြီးတော့မှဒီလိုလိုစာအုပ်တွေလောက်ထားတယ်ရောကျွန်တော်တို့ဒီမှာငောင်းမတူရထားပြီးဖြစ်တယ်ဆိုပြီးတော့လွန်ခဲ့တဲ့တပတ်လောက်တည်းကကျွန်တော်တို့တည်င်းပေးပို့ထားတယ
်ထိုင်းတာဝန်ရှိသူတွေနဲ့ပွဲစားတွေပေါင်းပြီးတော့အခုလိုလုပ်နေကြတယ်လို့ဆိုပါတယ်အလုသမားအင်အားအများအများလိုအပ်တဲ့ထိုင်းနိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းရှင်တွေဟာလောက်အားကအင်မတန်တက်တက်တတာနဲ့ခိုင်းနိုင်တဲ့ရွှေပြောင်းအလုသမားတွေကိုလိုလားပါတယ်အလုအကင်ရှားပါတဲ့မြန်မာနိုင်ငံကအလုလာလုချင်သူတွေကလည်းအများအများရှိတာမို့ထိုင်းအစိုးရရဲ့ရွှေပြောင်းအလုသမားတွေတရားဝင်နေထိုင်ခွင့်အလုလုခွင့်ရှိမှအလုလုနိုင်တော့မယ်ဆိုတဲ့မူဝါဒတဲ့ကြောင့်စိုးကြိုးတွေရှိလာနိုင်တယ်လို့မဟီတော်တက္ကသိုလ်လူဦးရေနဲ့လူမှုရေးဆိုင်ရာလေ့လာရေးဌာနကရွှေပြောင်းသူများအရေးကျွမ်းကျင်သူပညာရှင်အန်ဒီဟောကသုံးသပ်ပါတယ
်။ So it seems to us that this policy is just going to lead to a systematic abuse and corruption, increased risk of trafficking, debt bondage and it's going to be
ထိုင်းအစိုးရရဲ့မူဝါဒအတွက်ကြောင့်စနစ်တကျအာဏာအလွဲသုံးစားလုပ်မှုတွေလက်ပေးလက်ယူမှုတွေပိုပြီးတော့များလာနိုင်ပါတယ်။လူကုန်ကူးမှုတွေပိုပြီးတော့များလာနိုင်တယ်အလုရှင်တွေစီမှာအကျွေးနဲ့ချီတုပ်ခိုင်းခံရမှုတွေပိုပြီးတော့များလာနိုင်ပါတယ်။ရွှေပြောင်းအလုသမားတွေအတွက်အင်မတန်အနှုတ်လက္ခဏာဆောင်တဲ့တက်ရောက်မှုတွေရှိလာနိုင်ပါတယ်။တရားမဝင်အလုသမားတွေကိုအလုပေးထားတဲ့အလုရှင်တွေအပေါ်မှာလည်းအလားတူတက်ရောက်မှုတွေရှိနိုင်တယ်လို့မဟီတော်တက္ကသိုလ်လူဦးရေနဲ့လူမှုရေးဆိုင်ရာလေ့လာရေးဌာနကရွှေပြောင်းသူများအရေးကျွမ်းကျင်သူအန်ဒီဟောကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကထိုင်းနိုင်ငံကိုလာသွားတဲ့မြန်မာအလုသမားဒုတိယဝန်ကြီးဦးမြင့်သိန်းနဲ့ထိုင်းနိုင်ငံတာဝန်ရှိသူတွေကြားညှိနှိုင်းမှုကြောင့်ယာယီနိုင်ငံကူးလက်မှတ်နဲ့အလုသမားလက်မှတ်ရှိထားကြတဲ့မြန်မာရွှေ့ပြောင်းအလုသမားတွေအနေနဲ့ကတော့ တတန်းတို့ချိန်နောက်ဆုံးရက်ကိုဒီဇင်ဘာလ14ရက်အစားဒီဇင်ဘာလ31ရက်နေ့အထိပြောင်းရွှေ့အချိန်ပေးထားပါရရှင်။